ဇူလိုင်လ26ရက်နေ့ကထိုင်းနိုင်ငံစင်မင်မြို့မှာရောင်းစခံရတဲ့အသက်မပြည့်သေးတဲ့ကလေးငယ်6ယောက်ကိုထိုင်းရဲတွေကကယ်ဆယ်ခဲ့ရပါတယ်။လူကုန်ကူးသူတွေကိုလည်းဖမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်။အပြည့်စုံကတော့မအေးမာကဆက်ပြီးပြောပြပေးပါလားရှင်
။ထိုင်းနိုင်ငံစင်မင်မြို့နယ်လမ်းပန်းမြို့သွားတဲ့အိမ်ငန်းတစ်ခုမှာအသက်3နှစ်အရွယ်ကနေအသက်14နှစ်အရွယ်ကြားမှာရှိတဲ့ကလေးငယ်တွေကိုလူပွဲစားလို့ရဲကဆွတ်ဆွဲခံနိုင်ရသူတွေရဲ့လက်ထဲမှာတွေ့ရှိခဲ့တာပါ။တင်ငါမကင်းတဲ့အိမ်ငန်းတစ်ခုကိုဝင်ရောက်ဖမ်းဆီးရမှာမြန်မာနိုင်ငံသား၃ဦးနဲ့အတူကလေးငယ်၆ဦးကိုဖမ်းမိပြီးတဲ့နောက်ဒီကလေးငယ်တွေဟာလူကုန်ကူးခံရတဲ့ကလေးတွေဖြစ်ကြောင်းထိုင်းရဲတွေကထုတ်ဖော်ပြောဆိုခဲ့ပါတယ်။ချင်းမိုက်ခရိုင်အမှတ်၅ရဲစခန်းရုံးချုပ်ကအရေးအယာရှိအဖြေချက်ပြောပြတာကတော့
ဘာမှမမီးတဲ့တခါရဲ့ဒီနေ့ခေါင်းအားကအဲ့ဒီလူပဲလူပဲဒီနေ့မန်ဒူရာ
ဖမ်းဆီးခံရတဲ့အချိန်မှာမြန်မာနိုင်ငံသား၃ဦးဖြစ်တဲ့ဦးတည်ဝင်းဒေါ်ရွှေကြည်နဲ့မချိုဆိုတဲ့အမျိုးသမီး2ဦးအမျိုးသား2ဦးကိုတွေ့ရှိခဲ့ပြီးတဲ့နောက်အသက်3နှစ်ကနေအသက်14နှစ်ကြားမှာရှိတဲ့ကလေးငယ်တွေဟာသူတို့ရဲ့ကလေးငယ်တွေလို့ပြောပေမဲ့စစ်ဆေးလိုက်တဲ့အခါမှာတော့သူတို့ရဲ့ကလေးတွေမဟုတ်ဘူးဆိုတာသိရတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းတေချာအောင်စုံစမ်းစစ်ဆေးသွားအောင်မယ်လို့လည်းဆိုပါတယ်။အခုဖမ်းမိခဲ့တဲ့ဦးတည်ဝင်းဦးဆောင်တဲ့အဖွဲ့ဟာကလေးငယ်တွေကိုထိုင်းနိုင်ငံထဲမှာတောင်းရန်စားတောက်ဖို့အတွက်ဈေးမယ်မြို့ကိုခိုးသွင်းနေတဲ့အဖွဲ့လို့သိထားရပြီးကလေးတွေကိုစစ်ဆေးတဲ့အခါမှာလဲကလေးတွေဟာမိုးလင်းကနေမိုးချုပ်အထိတောင်းရန်စားတောက်တဲ့အလုပ်တွေလုပ်ပေးရပြီးငွေရှာပေးနေရသူတွေလို့ဆိုပါတယ်အရွယ်မရောက်သေးတဲ့ကလေးတချို့ဟာအခုလိုလူကုန်ကူးခရယုံသာမကလိမ်မိုင်းဆရာချိုးဖောက်မှုတွေပါခံခဲ့ရတာကြောင့်လူပွဲသားတွေကိုလူကုန်ကူးမှုအပြင်တခြားမှုတွေနဲ့မှအရေးယူဆောင်ရွက်သွားဖို့ရှိကြောင်းရဲအဖွဲ့ကဆိုပါတယ်ထိုင်းနိုင်ငံဈေးမယ်မြို့ဟာကဘာလက်ခရီးသွားအများအပြားလာရောက်လည်ပတ်တဲ့မြို့ဖြစ်တဲ့အတွက်ကလင်းငယ်တွေကိုတောင်းရန်စားတောက်ဖို့အတွက်လိန်လုပ်ငန်းဝင်တွေမှရောင်းစားဖို့အတွက်လူကုန်ကူးသူတွေကမြန်မာနိုင်ငံဘက်ကနေခိုးသွင်းလာခဲ့ကြတာပါတချို့ဆိုရင်အရွယ်မရောက်သေးတဲ့အမျိုးသားကလင်းငယ်တွေဟာလည်းလိန်လုပ်ငန်းတွေမှရောင်းစားခံရမှုတွေရှိနေပါတယ်အခုလူပွဲစားတွေလက်ထဲကနေကယ်ထုတ်လာခဲ့တဲ့ကလေးတွေကိုတော့ထိုင်းနိုင်ငံဈေးမယ်မြို့ကစောက်ရှောက်ရေးခရီးတစ်ခုမှထားပြီးသူတို့ရဲ့အနိုင်ကျင့်ခံရမှုတွေနဲ့ပတ်သက်ပြီးရဲအဖွဲ့ကစုံစမ်းစစ်ဆေးနေဆဲဖြစ်ပါတယ်။လူပွဲစားတွေကိုတော့ဥပဒေကြောင်းအရအရေးယူဆောင်ရွက်ဖို့အတွက်စီစဉ်ဆောင်ရွက်နေကြောင်းရဲအဖွဲ့ကပြောပါတယ်ရှင်။